ဟုတ်ကဲ့အခုအဒီဒီဖြစ်ပေါ်တဲ့ကိစ္စတွေပြဿနာတကယ်တမ်းဘာကြောင့်လို့များယူဆပါလဲခင်ဗျာ
တွေးရှိရတဲ့ဖြစ်စဉ်လေးတွေပေါ့ဖြစ်စဉ်လေးတွေဆက်တိုက်ဖြစ်တယ်နောက်တစ်ခါဒီနေ့မနေ့ဆလာနာနယ်မြေမှာသွားပြီးတော့ဈေးပေါ့နော်တကယ်ဖြစ်ပျက်ခဲ့တဲ့ဒေတာတွေသွားကြည့်ရဲနောက်ဈေးုံတက်တဲ့လူတွေသွားပြီးတော့မေးခဲ့တယ်ဒီမှာဘုံကြီးကြောင့်ပေါ့ဆရာတော်နဲ့တွေ့ပြီးတော့မှဆရာတော်ကဒီမှာရှိတဲ့အလုသမားတွေကနေပြီးတော့မှရှောက်ထားတာနေတဆင့်ပေါ့နော်သိရတဲ့ဟာတွေအကြကောက်ချက်ပေါ့နော်ဆွဲရရမယ်ပုံဟော်ကြည့်မယ်ဆိုလို့ရှိရင်တော့မလေးရှားနိုင်ငံသားတွေနဲ့ဒီမှာလာရောက်လုပ်နေတဲ့မြန်မာတွေနဲ့ဖြစ်တာမဟုတ်ဘူးဆိုတဲ့ဟာကိုတွေ့ရပါတယ်ဒီနိုင်ငံကိုအကြောင်းမျိုးမျိုးကြောင့်ရောက်နေတဲ့လူတွေဒီလူတွေမလေးရှားခေါ်ရတော့မြန်မာ migrants ပေါ့သူတို့အချင်းချင်းဖြစ်တယ်လို့သူတို့ယူဆတယ်ဆိုတဲ့အကြောင်းပေါ့နော်နောက်တစ်ခါဒီဈေးမှာပဲအလုပ်တူတူလုပ်တွေလုပ်နေတဲ့လူတွေကမဟုတ်ဘဲနဲ့တခြားမမြင်ဘူးတဲ့ဒဇင်းတွေဝင်ရောက်လာပြီးတော့မှအလုပ်တဲ့ gain လဲဆိုတဲ့အကြောင်းသူတို့မြင့်မြင့်တက်တက်တွေ့ရတယ်သိရတယ်ဆိုတော့အနေထားမျိုးတွေ့ရပါတယ်အဲ့တော့ရိုးရိုးသားသားတော့မဟုတ်နိုင်ဘူးပျောကတခုတော့ရှိနေတယ်လို့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီမှာတွေ့လို့မေးကြည့်တော့ဒီအဲ့ဒီဗမာပြည်လာတဲ့မွတ်စလင်တွေလည်းကျွန်တော်တွေ့တယ်မြန်မာလေးတွေတွေ့တယ်မနေ့ကဆိုဒီဆိုင်ကစင်စင်ချင်းကျွန်တော်လူနာခလစ်တဲ့တွေ့လိုက်တယ်ဗောလေသူဆိုပြဿနာသူ6လအလုံးမလုပ်ရဘူးလို့သူပြောတယ်တဲ့ဆိုတော့ကျွန်တော်6လဒီမှာနေရလည်းမရှိဘူးစားရလည်းမရှိကျွန်တော်ပြန်ရတော့မှာပေါ့ခလေးကဟိုဥတွေပွင့်ပြီးတော့သူဆေးရုံရောက်သွားတဲ့ခလေးတယောက်သူအလုပ်ရှင်လာတော့မကြည့်ဘူးတဲ့သူပွဲစားတော့အေဂျင့်ကတော့တစ်ခေါက်တစ်ခေါက်လာပြီးဘာလုပ်ပေးရမလဲမေးတယ်ဒါပေမဲ့ကျွန်တော်လည်းဆေးရုံမှာကျွန်တော်သူဘာမှလည်းလုပ်မပေးနိုင်ဘူးတဲ့အခုစီဆေးရုံကနေတော့မှာဒီကဝိုင်းပြီးတော့စောက်ရှောက်ကြတော့ဗောလေအဲ့လိုလူမျိုးကြောင့်ဒီသူတို့လာတာအေဂျင့်နဲ့ဆိုတဲ့အတွက်တရားဝင်လာတာပေါ့ဦးစင်ပါနော်တရားဝင်ကြလာတယ်လို့ပြောလို့ရမလား
အေဂျင့်နဲ့လာဆိုတော့တရားဝင်လာတယ်လို့ပြောလို့ရနိုင်ပါတယ်ဒီမှာသူ passport ကိုင်နေတယ်တရားဝင်လုံးလုံးနေဆိုရယ်ဆိုလို့ရှိရင်သူစရင်သူ့နာမည်စရင်ကတန်ယုံမှာရှိမှာဖြစ်ပါတယ်ဟု
တ်ကဲ့သူတို့တွေများတန်ယုံအနေနဲ့များတစုံတရာတွေများလုတ်ပေးနိုင်မလား
လုတ်ပေးနိုင်ပါတယ်ဘာလေးလဲဆိုတော့အခုကျွန်တော်တို့ဒဏ်ရာလို့ဒီနေ့ဆေးရုံသွားတဲ့ခါမှာဆေးရုံဆင်းသွားပြီပေါ့နောက်တစ်ခါဆေးရုံတက်နေတဲ့လူလည်းရှိသေးတယ်သူတို့မေးခဲ့တယ်မေးခဲ့တဲ့ခါမှာဆေးရုံဆင်းပြီးဘယ်မှာနေမလဲသူအလုရှင်ကလာကြည့်နေတယ်စာတက်ဖြစ်ပေါ့သူပြောပါတယ်အဲ့တော့အဲ့လူတွေရှိတဲ့နေရာပေါ့မှောင်ဆွေတည်ရဆိုလဲပေးခဲ့ပါကျွန်တော်ကဒီလူနဲ့ဆက်သွင်းနေပါဟာလားဒဏ်ရာတတ်တာပြီလားတတ်တာမရသေးဘူးလားပေါ့အဲ့တော့ဒီလူတွေကိုအကူအညီပေးဖို့အတွက်အတန်ယုံဘဟုပြုပေါ့အခုဒီကပုံဘုံကြီးကြောင်းရှိတယ်နောက်ထပ်နိုင်အကူအညီမှုအတင်းရှိတယ်အဲ့တော့အဲ့အဖွဲ့အစည်းတွေအတွက်ကျွန်တော်တို့ငွေတွေလှူဒန်းနေပါတယ်ဒီငွေတွေအသုံးချပြီးတော့မှသူမြန်မာပြည်ပြန်ရောက်တဲ့အထိကူညီနိုင်ပါတယ်
ဒီကိစ္စမှာကျွန်တော်မေးကြည့်တော့ဓာတ်ဟုတ်ခံတဲ့လူပဲဖြစ်တန်တုတ်ရိုက်ခံတဲ့လူပဲဖြစ်အားလုံးလိုလိုဟာမြန်မာဗုဒ္ဓဘာသာတွေဖြစ်နေတယ်သူတို့ကိုမေးလိုက်တဲ့အားလုံးနိဗ္ဗာန်ပြောတာလည်းသူတို့ဒီတိုက်ခိုက်သွားတဲ့လူတွေသူတို့ကမြန်မာနိုင်ငံသားတွေပဲလို့ယူဆတာဘာလို့မြန်မာလိုပြောတယ်မပြီးပေမဲ့တော့ထိုးกว่าလို့မေးတယ်ပြောတယ်ဆိုတဲ့အခါကြောင့်မြန်မာပြည်ရတဲ့လူချင်းချင်းဗုဒ္ဓဘာသာကိုမွတ်စလင်ကရန်ရှာတယ်ဆိုတော့အမြင်ဖြစ်နေတယ်ဦးစင်းအောင်တို့ကအဲ့ဒါဘယ်လိုထင်လဲ
ဒါကတော့သူတို့အထင်ပေါ့အဲ့တော့ဒီနိုင်ငံရဲ့ပြောကြားချက်ကတော့ဆိုတော့မြန်မာ migrant အချင်းချင်းဖြစ်တယ်လို့ဆိုပြီးတော့ပြောတော့အဲ့တော့ပယောကကြောင့်ဒီဟာတွေဖြစ်ပေါ်လာတယ်လို့ယူဆတာပေါ့အဲ့တော့ပြင်ပကနေပြီးတော့မှခုနဒီလိုမဖြစ်ဖြစ်အောင်ဖန်တီးနေတဲ့အဖွဲ့တော်ရှိမယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလူတွေဟာတခြားဘာသာဝင်တွေပါဗုဒ္ဓဘာသာဝင်တွေဖြစ်ပဲတိုက်ခိုက်ခံနေရပါတယ်ဒီဟာမျိုးကျွန်တော်ကောက်ချက်ချလို့မရပါဘူးဘာဖြစ်လို့လဲဆိုတော့ဥမာသူ့ကိုဖမ်းမိတယ်ပေါ့နော်ဖမ်းမိတယ်ရဲမှတ်တမ်းအရတွေ့တယ်အဲ့နာမည်ဘယ်သူဆိုတာသိတယ်မိသူပြည်ပါပေါ့ကားဘရန့်တက်တဲ့အထောက်ထားနဲ့ဖြာမှကျွန်တော်ကဒီလာဒီကိစ္စဖြစ်ပါတယ်လို့ပြောမှတရားဝင်ဖြစ်ပါမယ်ဘို့မဆိုလို့ရှင်တော့အထင်မြင်မဲ့ဖြစ်ပြီးတော့မှလူမျိုးချင်းအမုန်းပွားတာပို့ပြီးတော့မှအထီလဲရှာလဲဖြစ်မဲ့ကိစ္စတွေပေါ်ပေါက်လာမှမလိုလားပါဘူ
းဟုတ်ကဲ့အဲ့တော့ဒီဦးစင်ရုံတိတော့ဒီကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့လူသူတို့တေဆုံးတရားကျွန်တော်တို့ကမသိအောင်ဆရာတို့
ရောရောဆယ်တော့မသိပါဘူးသူတန်ယုံကိုလာပြီးတော့မှရဲဌာနပြောပါတယ်အဲ့တော့သူတို့ဓာတ်ပုံတွေလည်းထုတ်ပြပါရတယ်ဒီမှာရှိတဲ့သတင်းစာတွေမှာလည်းပါနေပါပြီအဲ့တော့မြန်မာလို့ယူဆတဲ့လူက2ဦးခြားနိုင်ငံသား2ဦးဆိုပြီးတော့မှသူတို့ CCTV ရတဲ့ဓာတ်ပုံတွေနဲ့ထုတ်ပြီးတော့ကြေညာနေပါပြီသူတို့အပူတစ်ပြင်းဖမ်းဆီးနိုင်မှုတွေစ조사နေတယ်ဆိုတော့တန်ယုံကိုတရားဝင်အကြောင်းကြားထားပါတယ
်အခုသူတို့ဖမ်းနေပေါ့နော်အခုညဘက်စီတယ်ဆိုတော့ဟိုအခုတိမ်ကြုံဖမ်းတော့ဖမ်းတော့လေတဲ့ဗုဒ္ဓဘာသာပဲပို့ပြီးအမိများတယ်အဲ့တော့ဒီမလေးရှားအစိုးရလက်ရှိကင်တွယ်နေတဲ့နီးကမှားနေဆိုပြီးတော့မြင်နေတယ
်ကျွန်တော်ကတော့အဲ့လိုမမြင်ပါဘူးဘာဖြစ်လို့လဲလို့ဆိုတော့အဲ့လူတွေအားလုံးကိုသူကတော့မြန်မာ migrant နဲ့ဒီနိုင်ငံခြားသားကိုဖမ်းနေပေါ့ဖမ်းနေဆိုတော့သူက filtering လုပ်နေတာပေါ့တရားဝင်လာတဲ့လူတွေလားတရားဝင်လာတဲ့လူတွေလားပေါ့နောက်တစ်ခါတခြားနိုင်ငံခြားသားတွေရောပါသေးလားပေါ့စသဖြင့်ပေါ့အဲ့ တော့အဲ့ဒါမျိုးတွေဖန်ပြီးတော့မှသူ filtering လုပ်နေတယ်လုပ်နေပြီးတော့မှခုတရားဝင်လာတဲ့လူတွေဆိုအကုန်ပြန်လွတ်ပေးထားပါတယ်အဲ့တော့သူတို့ဖန်တဲ့လူတွေထဲမှာသတင်းစာအများပြောပြချက်အရာတော့ပေါ်ပြချက်အရာတော့ဘာပဲရှိတော့လဲဆိုလို့ရှိရင်တရားဝင်ရောက်တဲ့လူရဲ့နောက်က UNHCR ကတ်အတုတွေခြိမ်းထားတဲ့လူတွေပဲရှိပါတယ်ဆိုပြီးတော့တရားဝင်ပဲတန်ရုံကိုအကြောင်းကြားပါတယ
်မြန်မာနိုင်ငံသားဖန်ထားတာဘယ်နှဦးလောက်ရှိသေးလဲခင်ဗျ
သူတို့ပြောပြချက်အရာတော့196ဦးတရားဝင်တည်ရင်ပြောပါတယ်လက်ပြကြမှာကျွန်တော်တို့လက်ပြကြကျွန်တော်တွေ့မှာဖြစ်ပါတယ်အဲ့တော့မှကျွန်တော်တို့ကြိုလည်းပြောထားပါတယ်ဒီစီးနေကျွန်တော်တို့ပေးပါဒီဟာတွေရှေ့ဆက်ပြီးတော့မှအများဆုံးပြန်ပို့နိုင်ဖို့အတွက်ပြန်လည်ဆောင်ဖို့တွေဆွေးနွေးသွားမှာဖြစ်ပါတယ
်အခုတခါလိုက်ဖန်တော့လည်းညဘက်ပို့တော့တချို့ဆိုရင်ဒီသူတို့စာဝင်တွေရဒီဆိုင်နေမှာအလုပ်လုပ်ကြတယ်ပေါ့နော်ဒီဆိုင်စားသောက်ဆိုင်ဒီဇိုင်းပိတ်တယ်ဆိုရှင်ဆိုင်မှာရှိတဲ့လုပ်သားညဘက်အလုပ်သူတို့အလုပ်ရှောင်နေရတဲ့ဟာမျိုးတွေဖြစ်တော့ဒီပြဿနာတွေအဲ့တော့မြန်မြန်ဆန်ဆန်ပြီးသွားလို့မြင်လဲပဲ
ကျွန်တော်တို့ပြီးသွားမယ်လို့ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့ awareness ရသွားတဲ့အတွက်အကြမ်းမဲ့တိုက်ခိုက်တာတွေယုံနေသွားမယ်။နောက်ပြီးတော့မှကာဝေတာစီနိုင်မဲ့အနေအထားတွေဖြစ်လာမယ်။ပြဿနာများပြီးသွားရဲဆိုတာဖန်နာစီတာမျိုးပေါ့။လဖန်နာစီတာမျိုးကိစ္စဆိုလို့ရှိရင်တော့သူတို့ဘယ်လိုဆက်လက်ဆောင်ရွက်မလဲပေါ့။ကျွန်တော်တို့ကတောင်းဆိုလိုက်တာ哦။တောင်းဆိုလိုက်တယ်ဆိုတာကတော့ကာဝေပေးပါဆိုတော့သူကကာဝေပေးဖို့အတွက်သူတို့က filtering လုပ်တယ်စီစစ်တယ်ဆိုတဲ့အဆင့်ပေါ့။အဲ့တော့စီစစ်ပြီးတော့သူတို့စီစစ်တဲ့အဆင့်လုပ်တယ်ဘယ်အပိုင်းကိုသူတို့ဆက်လို့မလဲဒါတွေကျွန်တော်တို့ထပ်ပြီးတော့ဆွေးနွေးရမှာဖြစ်ပါတယ်
အဲ့တော့ဥစဉ်ရောအမြင်အရဆိုအခုဒီမလေးရှားအစိုးရကဒီလက်ရှိအခြေအနေကိုသူတို့ကင်တွယ်ထိမ့်သိမ့်နေပုံဆောင်ရွက်နေပုံလားလုံလောက်တယ်လို့ယူဆပါလားခင်ဗျာ
အဲ့သူတို့ဒီတက်ပို့ပြီးတော့ဆက်လက်ပြီးတော့လှုပ်ဆောင်ပေးမယ်ဆက်လက်လဲလိုအပ်တဲ့ဟာတွေအကုန်လုံးပြီးပြအောင်လှုပ်ဆောင်ပေးမယ်ဆိုပြီးတော့ကျွန်တော်တို့တာမတ်ကြီးနဲ့ပြောထားတဲ့အခါမှာအဲ့လိုလိုပြောဆိုထားပါတယ
် passport ပေါ့စာအုပ်တရားဝင်မရှိဘဲနဲ့လာပြီးလောက်ကင်နေတဲ့လူတွေဆိုရင်လည်းပြန်ဖို့စီစဉ်ပေးနေဆိုတာဟုတ်ပါလားခင်ဗျာ
မှန်ပါတယ်ခင်ဗျာ
သူတို့ဘယ်လိုများလောက်ကန်ရမလဲခင်ဗျာ
သူတို့အနေနဲ့ဒီတန်ရုံမှလာပြီးတော့မှ CI ပေါ့ Certificate of Identity ကိုသူတို့ထုတ်ရပါမယ်မြန်မာဖြစ်တယ်လို့တန်ရုံကစစ်စစ်ပါမယ်အဲ့တော့တန်ရုံကစစ်စစ်ချက်အရာမြန်မာလို့တွေ့ရှိတဲ့အခါမှာကျွန်တော်ရအဲ့ Certificate ကိုတန်ရုံကထုတ်ပေးပါတယ်ထုတ်ပေးတဲ့အတွက် तू က Passport လည်းမရှိဘူးဒီမှာ Overstay လုပ်နေရဖြစ်တဲ့အတွက်ဒီမလေးရှားလူမှုကြီးကြပ်ရေးမှာ तू ဒဏ်ငွေဆောင်ရပါမယ် Ringgit 400လို့အကြမ်းမြင့်သိပါတယ်အဲ့တော့အဲ့ဒါဆောင်ပြီးတယ်ခုနလေမြန်လက်မှတ်ရှိတယ်ဆိုလို့ရှိရင်အဲ့ဒီဆောင်ပြီးကြောင်းရတာနဲ့တို့ကပြန်လို့ရပါတယ
်ဆိုပါစေကျွန်တော်ကအခုဒုက္ခရံလို့ကျွန်တော်ကဝင်ဝင်လည်းမရှိဘူးကျွန်တော်စာအုပ်လည်းမရှိဘူးဆိုရင်အတန်ရုံးအနေနဲ့ကျွန်တော်ဘာအကူအညီမျှော်လင့်နိုင်မလဲခင်ဗျ
စကူဒီဟာတွေအတွက်ကိုလုပ်ငန်းရှင်တွေပေါ့နော်နောက်အေဂျင်စီတွေလှူထားတဲ့ပတ်စံတွေရှိနေပါပြီရှိနေတဲ့အတွက်အဲ့ဒီငွေတွေကိုအသုံးချပြီးတော့ပြန်လို့ရပါမယ်နောက်တစ်ခါ airline ပေါ့ဥောင်းကိုဝင်တော့ MAN ကကူdiscount ပေးမယ်ပေါ့ 50% discount ပေးမယ်ဆိုပြီးတော့ကြေညာထားတာလည်းရှိပါတယ်။နောက်ကိုစောစောတို့ဆိုရင်သူ့ရဲ့ foundation အဖွဲ့တွေလွှတ်ထားတာရှိပါတယ်။ဘာအကူအညီလိုသလဲ။လိုတဲ့ဟာတွေအကုန်လုံးကိုတန်ယုံပြီးလို့ရှိရင်ဖုန်းတော်ကြီးကြောင့်ကပုံနိုင်အကူအညီမှုအတင်တရားတွေဆက်သွယ်ဆွေးနွေးပြီးတော့မှပြန်ဖို့အတွက်အဆောင်ရွက်ပေးဖို့ဆိုပြီးတော့စီစဉ်နေပါတယ
်။ overall ပေါ့ဆရာအခုဒီနောက်ဆုံးဖြစ်တဲ့ပြဿနာဒီလိုဖြစ်လာတဲ့ကိစ္စဟာဘာကြောင့်လဲ
။ကျွန်တော်အမြင်ကတော့ကျွန်တော်ရတဲ့ sense ရဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရေးအပြောင်းအလဲလုပ်တဲ့အခါမှာပြည်တွင်းမှာပြဿနာတွေပေါ်ပေါက်လာတယ်။အောင်မြင်တာတွေရှိတဲ့လိုပဲစိန်ခေါ်မှုတွေပေါ့ပြဿနာတွေပေါ်ပေါက်လာတယ်။ပေါ်ပေါက်လာတဲ့အခါမှာဒီပေါ်ပေါက်လာမှုရဲ့ဆက်နွယ်ပြီးတော့မှဒီကိစ္စတွေဖြစ်လာတယ်လို့ပဲယူဆပါတယ်။ပြည်တွင်းရဲ့လှုပ်ရှားမှုတွေအကုန်လုံးဟာပြည်ပကိုလာရိုက်ခတ်တာဖြစ်ပါတယ်။ပြည်ပမှာဒီလိုမလိုလားတဲ့ကိစ္စတွေမဖြစ်ပေါ်စေဖို့အတွက်ပြည်တွင်းကနေပြီးတော့ပဲဆောင်ရွက်ပေးနိုင်တဲ့အနေအထားရှိပါတယ်။အဲ့တော့ပြည်တွင်းပေါ်မှာမူတည်ပြီးတော့လာအပြင်ပမှာဒီလိုဟာမျိုးတွေထပ်မံပေါ်ပေါက်မယ်မပေါ်ပေါက်ဆိုတာညှို့မြင်လို့ဟာလာယူဆလို့ရမယ်အနေထားမျိုးဖြစ်ပါတယ်။အနို့ဆိုလို့ရှိရင်တော့ပြည်တွင်းမှာဒီလိုပြဿနာမျိုးတွေဆက်ပြီးတော့ရှိနေဦးမယ်ဆိုရင်ပြည်ပမှာလည်းအလားတူပြဿနာတွေဒီနေရာမှာမဟုတ်ပဲတခြားနေရာတွေမှာပေါ်ပေါက်လာနိုင်မယ်လို့ကျွန်တော်အမြင်နဲ့ထင်မြင်မိပါတယ်။
ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်ခင်ဗျာ RFA အနေနဲ့
ကောင်းပါပြီ။